ကျန်းမာရေးအဖွဲ့ဝင်များကတော့ကိုခိုင်မျိုးနဲ့အနီးမှာဒီကနေ့နေကင်းပိုင်းတို့ကအစိုးရတပ်မတော်နဲ့မြောက်ပိုင်းကိုခိုင်မျိုးနဲ့အနီးမှာဒီကနေ့နေကင်းပိုင်းတို့ကအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတိုက်ပွဲတွေထပ်မံဖြစ်ပွားတာကြောင့်ကိုခိုင်မျိုးဘက်ကကြောင်းနေပိတ်ခဲ့ရပါတယ်။ကျော်လို့စေမှာတော့မူဆယ်နမ်ခန်သိန်းဒီဘက်ဒီမှာညီတက်နေပြီး
ဒုက္ခတွေတချို့နေရပြန်သွားတာရှိပေမဲ့လို့တင်းမြန်မာနေဆက်ကုံတွေနဲ့ငါတော့သွားလာလို့မရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေကို
မျိုးပေါ်ကကြောင်းတွေပိတ်လိုက်ရကြောင်းကုတ်ခိုင်မျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတူကပြောပါတယ်။ဒါဝေဘမှာဖြစ်တာဗျာ။ကျွန်တော်ဘုံဘူးကယ်ဆယ်မှာအခုလက်ချတော်တော်ကဗျာ။ကြောင်းတွေပိတ်တာဟုတ်တယ်ပြင်နေရဆိုရင်လို့ပြန်လာပေါ်ကြတယ်။ဒါနေရလို့ဒီကားတော့သူ့အပြင်နေရလာခေါ်ဆံမိုက်လည်းကိုပေးထည့်ပြီးပဲ။ကြောင်းလည်းပိတ်ပြီးလိုက်တယ်။အေးကတော့ပုံမှန်ပါတော့။ဟိုလ
ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မူဆယ်နဲ့ကော့ခိုင်ကြားမှာဒီလ15ရက်နေ့တိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့တဲ့နောက်ကားအသွာလာရီရပ်ဆိုင်ခဲ့ရကဒီလ25ရက်နေ့ညနေပိုင်းမှာတော့နန်းဖက်ကနဲ့ကော့ခိုင်ကြားမှာကားတွေဆက်တင်ပြေးဆွဲခဲ့ပါတဲ့။ဒီကနေ့နောက်ဆုံးအခြေအနေကိုတော့ကော့ခိုင်မြို့နယ်အုပ်ချုပ်ရေးမှူးဦးကျော်လွင်ကအခုလိုပြောပါတဲ့
။ကော့ခိုင်လာချိုလန်းကတော့အသွာလာတော့ရှိပါတယ်။ဒါနဲ့ဒီဟိုပါဒီတက်မတော်စစ်ကြောင်းနေနည်းနည်းလေးဟိုလွတ်တဲ့နေရာလေးတွေမှာဒီတစ်ဖက်အဖွဲ့ရနေပြီးတော့အခဏတချို့ပေါ့အဲ့လိုဟာမျိုးလေးတွေတော့ရှိပါတယ်။ဟုတ်ကဲ့ဒီကကုတ်ခိုင်ရဲ့မူဆယ်နဲ့ကတော့ဒီအဲ့မပွင့်တစ်ပွဲအနေထားလို့ပဲပြောရမှာပဲ။ပြတ်တောင်းပြတ်တောင်းလေးတွေတော့ဟိုဘက်ဒီဘက်တော့သွားနေကြတယ်ကွာ။တကားလေးတွေပဲ
။မူဆယ်မြို့မှာတော့အချင်းလေးဟာအေးချမ်းနေပြီးကားငယ်လေးတွေဟာတာမိုးမြဲဘက်ကတဆင်ကုတ်ခိုင်မျိုးဘက်ကိုသွားတာပဲရှိပေမဲ့ကုန်တင်ကားကြီးတွေတော့သွားလာတာမရှိကြောင်းမူဆယ်မျိုးကန်တွေကပြောပါတယ်။ရလောစဲနန်းခမ်းမြို့ဘက်မှာလဲတိုက်ပွဲတွေညင်တက်နေပြီး22ရက်နေ့ကဖြစ်တဲ့တိုက်ပွဲကြောင့်ကောင်းဝိုင်းရွာကနန်းခမ်းမြို့ပေါ်ကိုတိမ်းဆောင်လာသူတွေဟာတင်းငွေတွေကနေရပြန်ပြီးဖြစ်ကြောင်းနဲ့အကြောင်းတွေလဲပုံမှန်ပြန်ဖွင့်ပြီးဖြစ်ကြောင်းနန်းခမ်းမြို့ကန်တဦးကပြောပါတယ
်ရှိသေးဒုက္ခတော့အဲမနေ့ကနေ့လေရောင်ပြန်ပြည့်လိုက်ပြီဒီမှာခမ်းတော့အေးဆေးဖြစ်နေပြီကြောင်းကပုံမှန်ပြန်ဖွင့်နေအခုရောဆယ်တော့နေနေတယ်လို့တမင်မလုံးဒါမှတင်းမကြောင်း
တမရောကထုတ်ဝေတဲ့မြောက်လီသတင်းစာမှာလာရှိုးတိမ်ပြီးမူဆယ်လမ်းမှာလာရှိုးကနေနန်းဖက်ကာအထိနေမြေလုံဆောင်ရေးဆောင်ရွက်နိုင်ပြီးနန်းဖက်ကာနဲ့မူဆယ်ကြားလမ်းပိုင်းကိုဆက်လက်ရှင်းလင်းနေကြောင်းဖော်ပြထားပါတယ်။အခြားညစက်ကုံသွေးလမ်းဖြစ်တဲ့လာရှိုးတိမ်ပြီးကွန်းလုံလမ်းပိုင်းကဖြစ်စည်းခံရတဲ့တံတားတွေကိုပြန်လည်ပြင်ဆင်နိုင်ခဲ့ပြီးဖြစ်တာကြောင့်တင်းင်းကနေတွေကစပြီးရင်ကြီးရင်ငယ်တွေတွာလာနေပြီးဖြစ်ကြောင်းဒီနေ့ထုတ်မြောက်လီသတင်းစာမှာဖော်ပြပါတယ်။ဒီလ24ရက်နေ့ကလာရှိုးနဲ့တိန်နီကြားကရေဘူးစစ်စည်းရေးကိတ်ကို TNL တအန်းပလောင် MNDA ကိုကအေးအေးစခိုင်စတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမှာမိအဖွဲ့ကလက်နက်ကြီးနဲ့တိုက်ခတ်ခဲ့တာကြောင့်ပြည်သူစစ်တပ်ဦးတေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်